internet online ရာဇဝတ်မှုနဲ့တန်တရားရှိသူ3000ကျော်ကိုမြန်မာနိုင်ငံကဖမ်းဆီးပြီးတရုတ်နိုင်ငံကိုပြန်ပို့ခဲ့တယ်လို့တရုတ်တာဝန်ရှိသူတွေကပြောပါတယ်။တရုတ်နဲ့မြန်မာဥပဒေထိန်းချုပ်ရေးအရာရှိတွေအနေနဲ့ဒီ online လိမ်လည်မှုတွေကိုစက်တင်ဘာလကလေးကနှိမ်နှင်းခဲ့ရမှာမြန်မာအာဏာပိုင်တွေကလည်းဒီတန်တရားရှိသူပေါင်း 3000-1000 ကိုဖမ်းပြီးတရုတ်ဘက်ကိုလွှဲပေးခဲ့တယ်လို့တရုတ်ပြည်သူ့လုံခြုံရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။အခုလိုတရုတ်ဘက်ကိုပြန်လွှဲပို့ခဲ့သူတွေထဲမှာတရုတ်နိုင်ငံသားတွေကိုလိမ်လည်ခဲ့တဲ့ရာဇဝတ်ကိုင်းတွေကိုငွေကြေးထောက်ပံ့သူနဲ့ဥဆောင်သူစုစုပေါင်း63ဦးပါဝင်ပြီးထိရောက်တဲ့ရလက်ထွက်ခဲ့တယ်လို့ထုတ်ပြန်ချက်ထဲမှာဖော်ပြခဲ့ပါတယ်။ဒါ့အပြင်တရုတ်အစိုးရသတင်းမီဒီယာကလည်းအွန်လိုင်းလိမ်လည်မှုကြီးထဲမှာတန်တရားရှိသူ3000ကျော်ဟာတရုတ်အနောက်တောင်ပိုင်းနဲ့နေဆက်ထိဆက်နေတဲ့မြန်မာနိုင်ငံထဲမှာရှိတဲ့လိမ်လည်တဲ့နေရာပေါင်း1000ကျော်ကနေစဉ်လိမ်လည်မှုတွေလုပ်ခဲ့ကြတယ်လို့ထုတ်ပြန်ခဲ့ပါတယ်။အခုလိုရာဇဝတ်ကိုင်းတွေပေါ်နှိမ်နင်းမှုတွေကိုတရုတ်ရဲတပ်ဖွဲ့အနေနဲ့စက်တင်ဘာလတည်းကစတင်လုပ်ဆောင်ခဲ့ပြီးဒီလာထဲမှာတော့ရဲတွေတုံ့နှုံနဲ့ရုတ်တရက်အလင်းမြန်စီးဝင်မှုတွေပါလှုပ်ဆောင်ခဲ့တယ်လို့တရုတ်အစိုးရသတင်းဌာနမှဖော်ပြထားပါတယ်ရှင်။